ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအားလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိပြီးလေးနဲ့ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာမုတ်အလီကပြောဆိုလိုက်ပါတယ်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင် 23,6569 ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဒုက္ခသည် 1,820 တို့ကိုနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့စိုးရိမ်ပူပန်မိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကိုအသိပေးခဲ့တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လည်ခေါ်ယူရေးအရင်မြန်မာအစိုးရအဆက်ဆက်ဆောင်ရွက်လာပေမဲ့လူသိရှင်ကြားထုတ်ဖော်ပြောဆိုမှုကတော့မရှိလာပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ပစားမှာမြန်မာဘက်ကဝင်ရောက်လာသူတွေများပြားလာတာကြောင့်ဒေသတွင်းလူမှုစီးပွားရေးနိုင်ငံရေးဒေသတွင်းဖွားတည်စီရင်ကျန်းမာရေးဆိုင်ရာစစ်တမ်းတွေကောက်ယူနိုင်မှုနောက်သဘာဝပတ်ဝန်းကျင်အရေးလူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးအခြေအနေတွေပေါ်မှာဆုတ်ယုတ်မှုတွေဖြစ်စေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါတရားမဝင်မြန်မာနိုင်ငံသားတွေနဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပံ့ပိုးဆောင်ရွက်ပေးနေတာတွေကိုလည်းကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအကြီးအကဲကိုနိုင်ငံခြားရေးဝန်ကြီးကရှင်းပြခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့မြန်မာနိုင်ငံခီးစဉ်အပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးမနေ့ပြန်တနင်္လာနေ့မှာတော့ကော့ပစားကမြန်မာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်။